ထိုင်းဆိုရကဝီဂန်40ရဲ့မနေ့ကိုတရုတ်နိုင်ငံပြန်ပြီးပို့ရအတွက်အမေရိကန်ကပြင်းပြင်းထန်ထန်ရှုံချကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမာကိုရူဘီယိုကဖေဗရီ29ရက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူတို့ဟာတရုတ်နိုင်ငံထဲမှာလူ့အခွင့်အရေးခံစား권မရဘဲဖိနှိပ်နှောက်ယှက်တာအရမခန့်ရှည်တာနဲ့နှိမ့်ဆက်ညှဉ်းပန်းတာခံရနိုင်ကြောင်းနဲ့ထိုင်းရဲ့အခုလုပ်ရတဲ့ထိုင်းရဲ့ကလာတရှိမဟာမိတ်နိုင်ငံဖြစ်တဲ့အမေရိကန်နေနဲ့ဆုတ်ရင်ကြောင်းဒါဟာညှဉ်းပန်းနှိမ့်ဆက်မှုကိုလက်မခံတဲ့ကုလဗရင်းရဲ့အရာရောလူတွေအဆအနာရှာမရပဲပျောက်သွားတာကိုကာကွယ်ရမယ်နိုင်ငံတကာသဘောတူညီချက်ကိုပါချိုးဖောက်ရရောက်နေတယ်လို့လည်းမြေပံပါတယ်။ဒါအပြင်ခန့်နိုင်ရင်းနဲ့အားနယ်သူတွေကိုအစင်လာနဲ့အကာအကွယ်ပေးခဲ့တဲ့ထိုင်းလူထုရဲ့လုပ်ရက်ကိုဆန့်ကျင်နေတဲ့အပြင်လူခွင့်ရဲ့အကာအကွယ်ပေးဖို့ပေးထားတဲ့ဂရိကဝတ်နယ်လည်းမညီဘူးလို့ပြောပါတယ်။နိုင်ငံအစိုးရအားလုံးအနေနဲ့ကိုယ်နိုင်ငံနဲ့ရောက်လာပြီးအကာအကွယ်ကိုတောင်းခံတဲ့ဝီဂါရီကိုတရုတ်ပြည်ကိုအတင်းအထမပြန်ပြီးမပို့ဖို့လဲအမေရိကန်ကတိုက်တွန်းလိုက်ပါတယ်။